မနေ့ဒီဇင်ဘာလ15ရက်နေ့ည8နာရီကကော့တောင်းမြို့ကနေပြီးရေမိုင်155မိုင်အကွာပင်လယ်ပြင်မှာဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေကဒုက္ခသည်200လောက်ပါတဲ့ဆက်လီတစ်စင်းကိုတက်မတော်ရေတပ်ကဖမ်းဆီးမိပါတယ်။အခုသူတို့ကိုကော့တောင်းမြို့ကိုခေါ်လာနေပြီးတော့ဒီကနေ့ညပိုင်းလောက်မှာတော့ကော့တောင်းမြို့ကိုရောက်ရှိလိမ့်မယ်လို့တက်မတော်ပြန်ကြားရေးတာဝန်ရှိသူတဦးကပြောပါတယ်။အကြောင်းစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်။
ကော့တောင်းအနောက်ဘက်ပင်လယ်ပြင်မှာမနေ့ကလူမှောင်ကိုဆက်လီတစ်စင်းကိုဖမ်းဆီးရမိပြီးဆက်လီရဲမှာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကဒုက္ခသည်ကြားမှအယောက်200လောက်ပါတာကိုကနဦးစစ်ဆေးတွေ့ရှိခဲ့ရရဲ့လို့တပ်မတော်သတင်းမှန်ပြန်ကြားရေးပြောခွင့်ရဗိုလ်မှူးချုပ်စောမင်းထွန်းက VOA ကိုပြောပါတယ်
။အဲဒီလူမောင်ကိုဆက်လီကိုစစ်ဆေးတဲ့အခါမှာလူမ69ယောက်အင်္ဂလိပ်ကျွန်တော်သူငယ်73ယောက်လူငယ်မ5ယောက်နော်ကျွန်တော်ဆက်လီမောင်းတဲ့လူပေါ့ဆက်လီက9ယောက်ပြည်ပေါင်း180ခန့်ကြီးရခဲ့ပြီးပါတယ်။
ကနဦးစစ်စိတ်တွေ့ရှိချက်တွေအရဆိုရင်ဒီဆက်လီယာဘင်္ဂလားဒေ့ရှ်တောင်ပိုင်းစိတ်မာတင်ကျွန်းရဲ့ရေမိုင်၈မိုင်ကွာကိုဒီဇင်ဘာလ၂ရက်ည၇နာရီမှာရောက်ခဲ့ရဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင်လိုက်ပါလာမဲ့သူတွေကိုဘင်္ဂလားဒေ့ရှ်ဘက်ကဒီဆက်လီပေါ်ကိုဒီဇင်ဘာလ၄ရက်၆ရက်နဲ့၁၀ရက်တွေမှာစုစုပေါင်း၃ညလောက်ခွဲပို့ခဲ့ရဖြစ်ပြီးဒီဇင်ဘာ၁၇ရက်မနက်၂နာရီမှာတော့သူတို့စတင်ထွက်ခွာလာခဲ့ရဖြစ်ကြောင်းလည်းပြောပါတယ်။သူတို့ကိုစစ်စည်းမေးမြန်းနိုင်ဆက်လုပ်ဖို့ကော်တောင်မြို့ကိုခေါ်လာနေပြီဖြစ်ပြီးဒီနေ့ဒီဇင်ဘာလ16ရက်ညပိုင်းမှာကော့တောင်းမြို့ကိုရောက်လိမ့်မယ်လို့ဗိုလ်မှူးချုပ်စောမင်းထွန်းကပြောပါတယ်
။အများစုကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေဖြစ်တယ်လို့သိရပါတယ်။အဲ့ဒီနေရာတော့ကျွန်တော်တို့ခုကော့တောင်းကိုပြန်ပို့နေပါပြီ။ဒီမိုင်တရား55မိုင်ဆိုတော့ဂျန်ခုလပ်ပါမယ်ရှိပါသေး
တယ်။ဒါအပြင်2015နဲ့2016ခုနှစ်တွေအတွင်းဘင်္ဂလားဒေ့ရှ်ပင်လယ်အော်ဒေသမှာလေဆီးပြေဒုက္ခသည်အများပြားဖမ်းဆီးရမိခဲ့ရတဲ့ပတ်သက်ပြီးဒါဟာမြန်မာနိုင်ငံအတွင်းကလုံခြုံရေးမကောင်းတဲ့အတွက်ထွက်ပြေးကြသူတွေဖြစ်ကြောင်းသတင်းတွေမှာဖော်ပြခဲ့ကြပေမဲ့စစ်ဆေးလိုက်တဲ့အခါမှာဘင်္ဂလားဒေ့ရှ်အများစုဖြစ်နေရကိုတွေ့ရတယ်လို့လည်းပြောပါတယ်။ရခိုင်ကမ်းလွန်ပြည်မှာ2015မေလ22ရက်ကလေဆီးပြေဒုက္ခသည်200ကျော်ဖမ်းဆီးရမိခဲ့ပြီးအဲ့ဒီနောက်ပိုင်းလဲအယောက်900ကျော်ကိုအေယာဝတီတိုင်းဟိုင်းကြီးကျွန်းနားမှာထတ်တွေ့ခဲ့ရပါ။အဲ့ဒီထဲကမြန်မာနိုင်ငံသားတွေကိုမောင်တော်ဘူတီတောင်ပေါတော်စရဲ့ဒေသတွေကိုပြန်ပို့ခဲ့ပြီးကြံတဲ့သူတွေကိုတော့ဘင်္ဂလားဒေ့ရှ်အစိုးရကိုနှစ်နိုင်ငံနယ်စပ်ဒုက္ခသည်ပြန်လည်လက်ခံရေးတောင်ပြိုလက်ဝဲစခန်းကတဆင်အထုတ်လိုက်လွှဲပြောင်းပေးခဲ့ပါတယ်။2019နိုဝင်ဘာ29ရက်ကလည်းအေယာဝတီတိုင်းပသိမ်မြို့နယ်ချောင်းသာကြီးရွာမှာလေဆီးပြေဒုက္ခသည်100လောက်ဖမ်းဆီးမိခဲ့ရာဖြစ်ပြီးတချို့ကတော့ထွက်ပြေးလွတ်မြောက်သွားခဲ့ပါတယ်။